နော်ဝေးနိုင်ငံနိုင်ငံတကာဖွံ့ဖြိုးရေးနဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာနိုင်ငံသားရေးဝန်ကြီးဟာမြန်မာနိုင်ငံနာဂစ်မွန်တိုင်းတင်ဒေသတချို့ကိုတွားရောက်ကြည့်ရှုခဲ့သလို၃ရက်ကြာခရီးအပြန်ကန်နီးနိုင်ပိုင်းမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။ကိုသားညိုဦးကစုံစမ်းမေးမြန်းထားပါတယ်ရှင်
။နော်ဝေးနိုင်ငံနိုင်ငံတကာဖွံ့ဖြိုးရေးနဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာနိုင်ငံသားရေးဝန်ကြီးအီရစ်ဆွန်ဟင်းဟာလူသားချင်းစာနာကူညီမှုကိစ္စတွေနဲ့ပတ်သက်ပြီးတော့အဓိကထားပြီးမြန်မာနိုင်ငံကို၃ရက်ကြာခရီးရောက်ရှိနေတာဖြစ်တယ်လို့သိရပါတယ်။ပထမဆုံးနဲ့ခီးစဉ်တရင်းလာနေမှာပဲမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလှယ်နဲ့အတူဒီလွန်ခဲ့တဲ့နှစ်နှစ်က Nugget Cyclone အဆိုးဆုံးထိခိုက်ခဲ့တဲ့ကွန်းကြံကုန်းနဲ့ကြိတ်လက်မြို့နယ်အတွင်းကကျေးရွာ၃ရွာကိုတွားရောက်ကြည့်ရှုပါရတယ်။ဒီခီးစဉ်ဟာနော်ဝေးနိုင်ငံအနေနဲ့နောက်ထပ်မြန်မာနိုင်ငံကိုဘယ်လိုကူညီနိုင်မလဲဆိုတာလာရောက်လေ့လာမှုဖြစ်တယ်လို့မြန်မာနိုင်ငံကုလသမဂ္ဂဌာနကိုယ်စားလှယ်ရုံးတာဝန်ရှိသူတူက VOA ကိုပြောပြပါရ။
We only had a schedule with the UN on Monday. The purpose of this trip has been to
ရခီးစဉ်တွင်ကုလသမဂ္ဂနဲ့ကအစီအစဉ်ကဒီတိုင်းလာနေတည့်ရထဲပါဒီအစီအစဉ်ရဲ့ရည်ရချက်ကတော့ဘာရီလူဝတ်ချက်ရှိနေတယ်လဲဆိုတာကြည့်ဖို့အတွက်နောက်မြန်မာနိုင်ငံပေါ်ဒီအကူအညီတွေတိုးမြှင့်ပေးတဲ့မတင်သူတို့အကဲဖြတ်ကြည့်ရှုဖို့ဖြစ်ပါတယ်လို့ပြောသွားတာပါ။နော်ဝေးနိုင်ငံရဲ့ဝန်ကြီးအနေနဲ့ကြေးရွာသားတွေကိုလည်းသူတို့ရဲ့ဘဝပြန်လည်ထူထောင်လာနိုင်ရေးအတွက်နော်ဝေးနိုင်ငံအနေနဲ့အကောင်းဆုံးအကူအညီပေးသွားမယ်လို့တရရပြောဆိုခဲ့တဲ့အကြောင်းလဲကုလသမဂ္ဂရာရှိကပြောပါတယ်။နော်ဝေးနိုင်ငံဟာ Nugget Cyclone ဖြစ်ပြီးတဲ့နောက်ကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးအတွက်အကူအညီတွေအတော်များများပေးခဲ့တဲ့နိုင်ငံဖြစ်တယ်လို့လည်းအမည်မဖော်လိုတဲ့အဲဒီကုလသမဂ္ဂရာရှိကပြောပြပါရယ
်။ For the flash appeal which was launched on the 9th of May just after the cyclone.
Cyclone ဖြစ်ပြီးချင်းမေလ9ရက်နေ့မှာစတင်တဲ့ဒီ cyclone ကယ်ဆယ်ရေးကနဦးမတီစုစည်းမှုအရနော်ဝေးနိုင်ငံဟာအမေရိကန်ဒေါ်လာ 9.8 သန်းအကူအညီပေးခဲ့ပါရယ်။ပြည်ထောင်နောက်ဒီပြန်လည်ထူထောင်ရေးကနဦးအဆင့်အတွက်လည်းအမေရိကန်ဒေါ်လာနောက်ထပ်ဆက်သက်တန်းကူညီထောက်ပံ့ခဲ့ပါတယ်။ကပ်ဘေးအန္တရာယ်ကာကွယ်ရေးနဲ့လျှော့ပါရေးအစီအစဉ်တွေနောက်လေသမားတွေကိုထောက်ပံ့တဲ့ကူညီတွေမျိုးပွားမှုကျန်းမာရေးဆိုင်ရာအစီအစဉ်လူမှုကျန်းမာရေးအစီအစဉ်တွေနောက်အခြေခံကျန်းမာရေးဆောက်ရှောက်မှုပညာရေးအသက်မွေးဝမ်းကြောင်းစသဖြင့်ဒီအစီအစဉ်အတော်များများကိုလည်းကူညီထောက်ပံ့ပေးခဲ့တယ်လို့ပြောသွားတာပါ။နော်ဝေးနိုင်ငံတကာဖွံ့ဖြိုးရေးဝန်ကြီးဟာဒီနေ့ညနေပိုင်းမှာတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ခေါင်းဆောင်၅ဦးနဲ့အဖွဲ့ချုပ်ခေါင်းဆောင်ဦးတင်ဦးအိမ်မှာတွေ့ဆုံခဲ့ကြပါတယ်။နော်ဝေးနိုင်ငံတကာဖွံ့ဖြိုးရေးဝန်ကြီးဦးဆောင်နဲ့ကိုယ်စားလှယ်အဖွဲ့၉ဦးအပြင်နိုင်ငံခြားကသတင်းစာဆရာ၆ဦးလည်းပါလာတယ်လို့သိရပါတယ်။အဓိကချက်ကတော့ဒီအဖွဲ့ချုပ်ရဲ့သဘောထားယက်တီချက်တွေကိုလာရောက်မေးမြန်းသွားတာလို့အဲ့ဒီစစ်တပ်ဘက်ကတယောက်ခဲ့တဲ့အဖွဲ့ချုပ်ခေါင်းဆောင်ဦးဝင်းတင်ကပြောပြပါတယ
်။ချိချောက်ပြီးတော့ NLD ဘာတွေလုပ်မလဲ။ဒါပေမဲ့ NLD ဟာချိချောက်ပြီးတော့ဘာတွေဖြစ်နိုင်မလဲထင်တယ်လေ။နောက်တစ်ခုကအထောင်ထဲမှာနိုင်ငံရေးကျင်းသားတွေကိုနှိမ့်နှိမ့်ဆက်မှုတွေဆိုတာရှိသလား။နောက်တစ်ခုကဒေါ်စန်းစုကြည်ဟာဒီအခြားသောအဖွဲ့အစည်းများမှာခေါင်းဆောင်မှုတွေဘာလို့ဝင်ပြီးတော့ပြီးနိုင်တဲ့အနေအထားရှိသလား။ဒါအဓိကပဲဗျ။အဲ့ဒါကိုအဲ့ဒီအချက်လေးချက်လောက်ကိုအဓိကထားပြီးတော့မေးပါလေ။ကျွန်တော်ကလည်းပြန်ပြီးတော့ရှင်းပြပါလေ။ဟိုအန်ဒရီယာဒီနေ့ဒီရှင်းသားနေတဲ့အဖွဲ့အစည်းဖြစ်တယ်။အဲ့ဒါကျွန်တော်ကိုကျွန်တော်လည်းမပုံတိမိသားအဖွဲ့အစည်းဖြစ်တယ်လို့ယူဆတယ်။ယူကော့ဘွယ်မူဝင်တာမှာပါခရိုင်လုံမြန်နိုင်ငံလုပ်ငန်းတွေပြည်သူ့အကျိုးပြုလုပ်ငန်းတွေလာလူမှုရေးလုပ်ငန်းတွေဒါတွေကိုလို့ကျွန်တော်ဆက်လုပ်သွားမယ်ဆိုတာဒါကိုကျွန်တော်တခုရှင်းပြပါတယ
်။သူကတခြားနိုင်ငံရင်းအဖွဲ့အစည်းတွေနဲ့ရောတွေ့ဆုံဖြစ်လားခင်ဗျ။အ
ေးတွေ့ပုံပေါ်တယ်ကသူတို့တွေ့ကြတယ်လို့ပြောတယ်သူတို့ကျွန်တော်ကတော့ဟိုတိတ်ပြီးတော့မမြင်တော့ဘူးအဖွဲ့အစည်းနဲ့အဲပြောတယ်ဆိုတဲ့ story အနည်းသူကလည်းရေးစိတ်ကိုရှင်းကနေကျွန်တော်နဲ့တွေ့တာဆိုတော့သင်ကလည်းကျွန်တော်သိမရလိုက်ပါဘူ
း။ तू ကနိုင်ငံတကာဖွံ့ဖြိုးရေးဆိုင်ရာဗောဒီနိုင်ငံကြေးဝန်ကြီးဆိုတော့ तू အခုက Nugget ကိစ္စတွေပါလဲ तू တွားကြည့်ပါတယ်မန်ဒီတော့ကလေအဲ့တော့အငယ်တို့လုံမဲ့ဒီလူမှုလုပ်ငန်းတွေနဲ့ပတ်သက်လို့ရော तू မေးတာများတာရှိလားခင်ဗျ
။မရှိဘူးခင်ဗျမပြောပြဘူ
း။နိုင်ငံရေးလုပ်ငန်းမဲ့နိုင်ငံရေးမိကုန်းတွေပဲဒီက
နိုင်ငံရေးအခြေအနေတွေပဲမေးတာများတာနေပဲပြီးသွားတယ်
။အခုဒီနော်ဝေးနိုင်ငံရဲ့နိုင်ငံတကာဖွံ့ဖြိုးဆိုင်ရာနိုင်ငံကြေးဝန်ကြီးမြန်မာနိုင်ငံခီးစင်ဟာ Nugget ဖြစ်ပြီးနောက်ဒုတိယအကြိမ်မြောက်လာရောက်တာဖြစ်ပါတယ်။မြန်မာအာဏာပိုင်တွေနဲ့လည်းသူတီးခြားတွစ်ဆုံမှုတွေရှိတယ်လို့သိရပေမဲ့ဘယ်အဆင့်နဲ့ပြောဆိုဆွေးနွေးခဲ့တယ်လဲဆိုတာကိုတော့မသိရသေးပါဘူး။အခုဒီကနေ့ညပိုင်းမှာတော့ဘန်ကောက်ကတဆင့်ဥရောပကိုပြန်ထွက်ခွာမှာဖြစ်ပါတယ်ခင်ဗျာ။